95နှစ်မြောက်ချင်းမျိုးသားနှင့်ဆင်ရဲဒုအခမ်းအနားကို February 16ရက်မှာ American ပြည်ထောင်စုကပြည်내အတော်များများမှာရော Netherlands နိုင်ငံမှာပါကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကချင်းပြည်နယ်တွင်နေမင်းရှင်းလင်းရေးလှုပ်ဆောင်နေတာမို့ချင်းတိုင်းရင်းသားတွေပြည်ရင်းမှာချင်းအမျိုးသားနှင့်မကျင်းပနိုင်မဲ့ဖြစ်နေခြင်းမှာပြည်ပရောက်ချင်းတိုင်းရင်းသားတွေကအခုလိုအမျိုးသားနှင့်ကျင်းပပြီးပြည်ရင်းကိုကူညီထောက်ပံ့သွားမယ်လို့ချင်း community အဖွဲ့တာဝန်ခံတဦးဖြစ်တဲ့ကိုဒွမ်ခတ်ကပြောပါတယ်
။ချင်းတောင်မှာဆိုလို့ရှိရင်ချင်းမျိုးသားနဲ့ကျင်းပဖို့မပြောနဲ့ထွက်ပြေးနေရတယ်။ဟိုစစ်တပ်ရဲ့ညင်ပနေစမှုတွေနဗရမယွာရီအင်းနေမီရှုမှုတွေအထက်ခဲမျိုးစုံနဲ့ကြုံရတယ်။အဲကြောင့်တောင်ပေါ်မြေပြတ်ကပွားတစ်ခုလုံးမှရှိတဲ့ချင်းမျိုးသားတွေအားလုံးစစ်စီလုံးလုံးနဲ့ဒီစစ်အာဏာရှင်ကိုရောက်တဲ့နေရာမှာအရတဲ့အခြေအနေနဲ့တွန်းလှန်တိုက်ဖြတ်ဖို့ရတဲ့ပါဝင်ဖို့ချင်းနေတာနဲ့မလဲပိုက်တွန်းအားပေးစကားပြောတဲ့အစီအစဉ်လေးလည်းကျွန်တော်ထည့်ထားတယ
်။မေရီလန်းပြည်နယ်မှာကျင်းပတဲ့ပွဲကို Washington DC, Virginia နဲ့ Maryland ပြည်နယ်တို့ကချင်းတိုင်းရင်းသားတွေတခြားတိုင်းရင်းသားတွေကတက်ရောက်ခဲ့ကြပါတယ်။ဒီချင်းအမျိုးသားနေပွဲကို Maryland ပြည်နယ်အထက်လွှတ်တော်မှ Clarence Lam လည်းတက်ရောက်အားပေးစကားပြောသလိုNUG အစိုးရနှီးပညာနဲ့ဆက်သွယ်ဝင်ကြီးဦးထင်နဲ့အောင်နဲ့တက်ရောက်ပါတယ်။ American ပြည်ထောင်စုကိုလက်တော်ရောက်နေတဲ့ NUG နိုင်ငံခြားရေးဝင်ကြီးဒေါ်စင်မောင်ကတော့ American အလဲပိုင်း Indiana ပြည်နယ်ကချင်းအမျိုးသားနေအခမ်းအနားကိုတက်ရောက်တာဖြစ်ပါတယ်။အလားတူ Netherlands နိုင်ငံ The Hague မှာကျင်းပတဲ့ပွဲကိုတော့အင်္ဂလိပ် Belgium, Germany, ပြင်သစ်နဲ့ Italy ရောက်ချင်းတိုင်းရင်းသားတွေတက်ရောက်ပြီးချင်းပြည်နယ်ရင်းဒုက္ခရောက်နေတဲ့ဆစ်ပေးဆောင်ပြည်သူတွေအတွက်အလူကောက်ခံပြီးကန်ဆာမဲဖွင့်တာရန်ပုံငွေရှာတာပြုလုပ်ခဲ့ပါတယ်။